ရိုဟင်ဂျာမွတ်စလင်တွေအပေါ်ကြမ်းကြုတ်ရက်စက်တဲ့အကြမ်းဖက်မှုတွေကိုကြီးကြပ်ခဲ့ကြသူတွေအဖြစ်ဆွဆွဲခြင်းနဲ့မြန်မာစစ်တပ်ထိတ်တန့်ရရှိခြင်း၅ဥကိုဩစတြေးလျကဒီကနေ့အင်္ဂါနေ့မှာခီးသွန်းလာခွင့်နဲ့ဗန္ဓာရေးဆိုင်ရာတန်းခတ်ပိတ်ဆို့မှုတွေချမှတ်ပါတယ်။တပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်တပ်ရရှိ၅ဥကိုပြစ်မှတ်ထားဗန္ဓာရေးဆိုင်ရာတန်းခတ်ပိတ်ဆို့မှုနဲ့ခီးသွန်းလာခွင့်တားမြစ်မှုတွေကိုချမှတ်တဲ့အကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရီးစပိန်ကကြေညာချက်ထုတ်ပြောဆိုပါတယ်ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဗိုလ်ချုပ်မောင်မောင်စိုးဗိုလ်မှူးချုပ်တန်းဦးဗိုလ်မှူးချုပ်အောင်အောင်နဲ့ဗိုလ်ချုပ်ခင်မောင်စိုးတို့ကိုတန်းခတ်ပိတ်ဆို့မှုချမှတ်တဲ့အကြောင်းလေးတီးခြားထုတ်ပြန်ထားပါတယ်ပြည်တံခံရတဲ့ပုံကိုယ်တွေနဲ့ငွေကြေးဆိုင်ရာပတ်သက်ဆွနှမှုလုပ်တဲ့ကုမ္ပဏီတွေအနေနဲ့ဒေါ်လာ1,000,000ဒံကျေးပေးဆောင်ရမှာဖြစ်တယ်လို့လူပုဂ္ဂိုလ်တွေအနေနဲ့တော့ထောင်ဒဏ်10နှစ်ကြာခံရမယ်လို့လည်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဘက်ကလည်းဒီထိတ်တန့်စစ်တပ်ရရှိကြီးတွေအပေါ်ပြီးခဲ့တဲ့ဩဂုတ်လမှာပြစ်ဒဏ်ခတ်ထားတာဖြစ်တယ်လို့ဥရောပသမ္မတဘက်ကတော့ဇွန်လတည်းမှာတန်ခတ်ပိတ်ဆို့မှုချမှတ်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်တဲကနေလူပေါင်း300,000ချီပြည့်ထွက်ပြေးရမှုဟာမြန်မာစစ်တပ်ရဲ့မျိုးရုံးရှင်လင်းရေးရွေချက်ပါတဲ့လုပ်ရကြောင်းလို့မြန်မာဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ကဆွဆွဲခဲ့ပြီးမြန်မာစစ်တပ်အခြေခံဗိုလ်ချုပ်မှုကြီးမြောင်နိုင်အပါအဝင်တခြားစစ်တပ်အရာရှိကြီး၅ဦးတို့ကိုနိုင်ငံတကာဥပဒေတွေနဲ့တရားစွဲဆိုနိုင်ဖို့လည်းတိုက်တွန်းထားတာပါကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတစ်ဖက်သက်ဆန်တယ်လို့ပြောဆိုပြီးမြန်မာဘက်ကတော့အစီရင်ခံစာကိုပေးချပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်ခံမထားတဲ့မြန်မာနိုင်ငံကထွက်ပြေးရသူတွေကိုတော့ပြန်လည်ခံမယ်လို့ပြောဆိုထားပါတယ်ရှင်